နေပြည်တော်မှာဖမ်းဆီးတရားစွဲဆိုခံရတဲ့ဒေါန်ဆန်းစုကြည်နဲ့အမှုကိစ္စတွေတိုင်ပင်နိုင်ရေးတွေးဆခွင့်ရနိုင်ဖို့သူ့ရဲ့ရှေ့နေအဖွဲ့ကသက်ဆိုင်ရာကိုတောင်းဆိုထားပါတယ်။ COVID ထိန်းချုပ်ရေးကန့်သက်ချက်တွေကြောင့်ရုံးထုတ်အမှုစစ်ဆေးတာတွေရပ်ထားတဲ့အတွက်ရှေ့နေအဖွဲ့အနေနဲ့ဒေါန်ဆန်းစုကြည်နဲ့တွေးခွင့်မရတာတလခွဲကျော်ရှိသွားပါပြီ။လောလောဆယ်ဒေါန်ဆန်းစုကြည်အခြေအနေနဲ့ပတ်သက်လို့သူ့ရဲ့ရှေ့နေတွေဘာမှမသိနိုင်တဲ့အခြေအနေဖြစ်နေတယ်ဆိုတာကိုတော့ရန်ကုန်ရုံးကလာတဲ့သတင်းကိုမတ်စုမွန်ကပြောပြပေးပါမယ်ရှင်။
ဖမ်းဆီးခံထားရတဲ့ဒေါန်ဆန်းစုကြည်ကိုသူ့အပေါ်တရားစွဲထားတဲ့အမှုကိစ္စတွေတိုင်ပင်နိုင်မှုတွေးဆခွင့်ပေးပါလို့ဩဂုတ်လ29ရက်နေ့ကစဘူတီတီရဲတပ်ဖွဲ့စီမှတင်ပြထားကြောင်းဒေါန်ဆန်းစုကြည်ရဲ့ရှေ့နေအဖွဲ့က VOA မြန်မာပိုင်းကိုပြောပါတယ်။အခုချိန်ထိတော့တွေးခွင့်မရသေးဘူးလို့လည်းရှေ့နေအဖွဲ့ရဲ့ခေါင်းဆောင်ဦးခင်မောင်ဇော်က VOA ကိုအခုလိုပြောပြပါတယ်
။မင်းအားကြောင်းနဲ့ဆက်ပေါ်ပေးနေချက်ဟိုအပြင်လည်းရေးတာဖြစ်ဒေါန်ဆန်းစုကြည်တင်တင်ကြတဲ့ရဲ့ရရှိခဲ့ဆက်တော်ပြီးလားဒါစကုံတီမျိုးနဲ့ရတာဖြစ်နေသူစီဦးကျွန်တော်တို့စာသွားပြီးပြန်လာရင်ကျွန်တော်တို့ဟိုလိုကိုတွေ့ပြီးဘူးအချက်ကိုတင်ပြပါမယ်လို့ပြောပါမယ်ဒီအချက်ကိုတင်ပြပြီးတော့မှအေးစာပန်လို့ပြန်လာမယ်လို့ပြောပါမယ်ဟုတ်ကဲ့ဒီမှာကျွန်တော်အမှုအနေနဲ့ဒီကနေ့လိုအပ်လို့ကျွန်တော်အခုရေးလိုက်ပြီးတောင်းလာပြီးမှုရတယ်ဆိုရင်မသိကြမှရပြီမှာပေါ့ဗျာ
လက်တလုံးမှာတော့ COVID ကရောဂါထိန်းချုပ်နိုင်ရေးရုံးတွေကိုပိတ်ထားတာကြောင့်အမှုရုံးချင်းတွေရပ်ထားရပါတယ်ရှေ့နေအဖွဲ့အနေနဲ့ဒေါန်ဆန်းစုကြည်နဲ့တွေ့ခွင့်မရတာတလာခွဲကြော်နေပါပြီ။ဒေါန်ဆန်းစုကြည်ရဲ့ကျန်းမာရေးအခြေအနေကိုလည်းအသေးစိတ်မသိရပဲဖြစ်နေတာပါ။အရင်တုန်းကတော့တနင်္လာအင်္ဂါနေ့တိုင်းမှာနေပြည်တော်မှာဒေါန်ဆန်းစုကြည်ကိုလူကိုယ်တိုင်ရုံးထုတ်စစ်ဆေးတဲ့အမှုတွေကိုလာမယ့်စက်တင်ဘာလ6ရက်နဲ့9ရက်တွေမှာပြန်လည်ကြားနာဖို့စစ်အုပ်ချုပ်ရေးကောင်စီဘက်ကရုံးချင်းပေးထားပါတယ်။ဒေါန်ဆန်းစုကြည်အပေါ်တရားစွဲဆိုထားတဲ့နေပြည်တော်အမှုတွေကရာဇသက်ကြီးဥပဒေပုံမှန် 905 ခါခွေအတွက်ကြားနာမှုအတွင်မှာတော့ရှေ့နေတဲ့ဘက်ကပြန်လည်မေးခွန်းမေးခွန်းတချို့ကန့်သက်ခံရတဲ့အပေါ်မှာဒေါန်ဆန်းစုကြည်တို့ဘက်ကအထက်ရုံးကိုတက်ဖို့ပြင်ဆင်ထားတယ်ရှိခဲ့ပါတယ်။ဒါပေမဲ့ COVID ထိန်းချုပ်နိုင်မှုဆိုပြီးပိတ်တဲ့ရုံးပိတ်ရက်တွေကြောင့်အထက်ရုံးတင်ရမယ့်သတ်မှတ်အချိန်ကျော်လွန်တာတွေရှိတာမို့အထက်ရုံးတင်ခွင့်ပယ်ပြတ်ခဲ့တယ်လို့ရှေ့နေဖြစ်သူဦးခမောင်စောကပြောပါတယ်
။ထိန်းရင်တင်ဖို့ကိစ္စကတော့တခုရှိသေးတယ်။အဲ့ဒီကကလာတိကမဲ့ပြောလို့ရှိနေကြံပြဝင်လိုက်တယ်။ဆိုတာပေါ့ဗျာ905ခါခွေမှာမေးကုန်းမေးရရအဲ့ဒီမေးကုန်းကိုရုံးကနေမူလာရုံးကကျမခံလို့အဲ့တော့ခရယုံးတက်ထားတာခရယုံးကလည်းအောက်ရုံးတိုင်းတည်ထားတယ်အဲ့တော့တိုင်းလွတ်တော်ကိုတက်ရမယ်စာရအချိန်နဲ့တော့ကလာတိကကကြော်ပါကြီးအဲ့ဒီမေးကုန်းကတော့အဲ့ဒီကိစ္စကတက်တယ်လို့မြင်အောင်ပေါ့ဟုတ်ကဲ့ကျွန်တော်တို့စဉ်းစားရတာတဲ့အရေးတော်ကြီးရတယ်ကြည့်တာဟုတ်ရေးကြည့်တဲ့ကိစ္စတွေကတော့ပြင်စရာမရှိဘူ
းဒေါန်ဆန်းစုကြည်ပေါ်အခရီးလိုက်စားမှုနဲ့တရားစွဲထားတာအတွက်အမှုလိုက်နိုင်မှုခွင့်ပြုချက်ပါဝါလည်းမရသေးဘူးလို့ချင်းနေတွေကပြောပါတယ်မန္တလေးတိုင်းတရားလွှတ်တော်မှာအမှုဖွင့်ထားတဲ့အခရီးလိုက်စားမှု၄မှုကဏ္ဍဦးကလေးကရင်ဆိုင်နေရတဲ့ပို့ကုံတွင်းကုံဥပဒေပုံမှန်၈ဆက်သွယ်ရေးဥပဒေပုံမှန် 69 ရာဇသက်ကြီးဥပဒေပုံမှန် 905 ခါခွေတဘာဝဘေးရနေရဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှန် 25 နိုင်ငံတော်လျှို့ဝှက်ချက်ဥပဒေဖောက်ဖျက်မှုပုံမှန် 31 ခငယ်နောက်ထပ်တဘာဝဘေးရနေရဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှန် 25 တို့စတဲ့အမှုတွေကိုဒေါအောင်ဆန်းစုကြည်ရင်ဆိုင်နေရတာဖြစ်ပါတယ်ရှင်